ိုင်ဝမ်နိုင်ငံမှာအဓိကအတိုက်ခံပါတီဖြစ်တဲ့ KMT ကုမင်တန်ခေါ်အမျိုးသားဝါဒီပါတီကစနေနေ့ကကျင်းပတဲ့ဥပဒေပြုလွှတ်တော်ရွေးကောက်ပွဲမှာတေချာပေါက်အနိုင်ရလိုက်ပါတယ်။ထိုင်ဝမ်မဲဆန္ဒရှင်ပြည်သူတွေဟာလက်ရှိအုပ်ချုပ်ရေးအဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေကိုမကျင့်တတ်တဲ့အကြောင်းနဲ့ဒီလိုအနိုင်ရလိုက်တဲ့အတွေ့လာမယ့်သမ္မတရွေးကောက်ပွဲမှာလည်းအတိုက်ခံတွေကပဲအနိုင်ရနိုင်တယ်လို့အချက်ပြလိုက်တာဆိုပြီးလေလာသုံးသပ်သူတွေကပြောဆိုကြပါတယ်။တိုက်ပီကနေအင်ဒရူးရိုင်ယန်သတင်းပေးပို့ထားတာကိုဥကျော်စွန်ညွန့်ကဆက်ပြီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။တိုင်ဝမ်လွှတ်တော်ဥပဒေပြုအမှတ်281နေရာကိုအတိုက်ခံပါတီကအနိုင်ရရှိလိုက်တဲ့အတွက်စနေနေ့ည KND ပါတီဌာနချုပ်မှလူတွေဟာပျော်ရွှင်ပြေးအောင်ပွဲအတွက်ဂုဏ်ယူနေကြပါတယ်။လက်ရှိအုပ်ချုပ်နေတဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ပါတီကလွှတ်တော်အမှတ်နေရာ28နေရာကိုအနိုင်ရရှိလိုက်ပါတယ်။ကျန်တဲ့အမှတ်နေရာ9နေရာကိုတော့တခြားနိုင်ငံရေးပါတီတွေကအနိုင်ရလိုက်ပါတယ်။အဲ့ဒီအနိုင်ရလိုက်တဲ့ပါတီတွေကလည်းအတိုက်အခံ KMT ပါတီရဲ့မဟာမိတ်အဖွဲ့တွေကိုကြဲကြဲပြန့်ပြန့်လက်ခံထားကြပါတယ်။ဒီလိုအနိုင်ရလိုက်တဲ့အတွက် KMT ပါတီဟာလွှတ်တော်အမှတ်နေရာ113နေရာမှာ3ပုံ2ပုံကျော်ကိုအနိုင်ရလိုက်တာဖြစ်ပါလေ KMT ပါတီကနေသမရလောင်းအဖြစ်တင်သွင်းမဲ့မာရင်ဂျီယိုကစနေနေ့ညကအခုလိုမင်ကွန်းပြောကြားခဲ့ပါလေအခုလိုအနိုင်ရလိုက်တာဟာပါတီအနေနဲ့တာဝန်တွေယူရတော့မယ်ဆိုတဲ့အစာဖြူခြေလှမ်းတရားလို့မာရင်ဂျီရိုကပြောပါလေအနိုင်ရလိုက်တဲ့အတွက်အလွန်ပြောပြီးကိုကိုကိုနှထင်သွေးရောက်ရမယ်အချိန်မဟုတ်ပါဘူးလို့ပြောပါလေအနာရ DPP ပါတီဌာနချုပ်မှာတော့သမရချန်ရွှေပြန်းကလည်းပါတီဥက္ကဋ္ဌအဖြစ်ကနှုတ်ထွက်သွားပြီးရွေးကောက်ပွဲမှာလည်းအပြတ်အသတ်ရှုံးနိမ့်လိုက်တဲ့အတွက်လူတွေစိတ်နှလုံးမသားမယာဖြစ်နေကြပါလေ
။ဟိုမင်း面对这一次可以说是民主进步党创党以
ပါတီအနေနဲ့တခါမှမကြုံဘူးတဲ့ရှုံးနိမ့်တာတွေရင်ဆိုင်လိုက်ရပြည်တဲ့နောက်မှာသူ့အနေနဲ့ကိုကိုကိုပြန်ပြီးသုံးသပ်ရပါလိမ့်အောင်မယ်လို့သမရချန်ရွှေပြန်းကပြောဆိုသွားတာပါ။သူအနေနဲ့ပါတီဥက္ကဋ္ဌအဖြစ်ကချက်ချင်းပဲနှုတ်ထွက်လိုက်ပါပြီလို့ကြေညာသွားတာပါလေလာသူတွေကတော့အခုလို DPP ပါတီရှုံးနိမ့်လိုက်တာဟာမလမှာကျင်းပမယ်သမရရွေးကောက်ပွဲမှာ DPP အနေနဲ့အချိန်အနယ်ရင်ဆိုင်ရမယ်အခက်အခဲတွေရှိလာနိုင်တယ်လို့ပြောပါတယ်ထိုင်ဝမ်အမျိုးသားတက္ကသိုလ်ကဖိလစ်ယန်းကတော့စနေနေ့ကျင်းပမယ်ရွေးကောက်ပွဲဟာသမရရွေးကောက်ပွဲအပေါ်အကြီးအကျယ်သက်ရောက်မှုရှိလိမ့်မယ်လို့ပြောကြပါတယ
် Depending on how many seats were KMT get if close to 2/3 then I believe that they so called a chain
အတိုက်ခံ KMT ပါတီဟာဘလောက်လွှတ်တော်ကိုယ်စားလှယ်နေရာတွေရတယ်ဆိုတဲ့အပေါ်မှာမူတည်ပါတယ်။သုံးပုံနှစ်ပုံလောက်ရဖို့နိကနေပြီဆိုရင်တုံ့ပြန်မှုတွင်ဆက်တွေးကြုံလာရမယ်ဆိုတာကိုကျွန်တော်အနေနဲ့ယုံကြည်ပါတယ်လို့ပြောဆိုသွားတာပါ။ဆိုလိုတဲ့အတိတ်ပဲနောက်တစ်မျိုးကတော့စနေနေ့ရွေးကောက်ပွဲမှာ KMT ပါတီအနိုင်ရလိုက်တာဟာသမရရွေးကောက်ပွဲမှာလည်းနိုင်မယ်ဆိုတာပါပဲ။တကယ်လို့လက်ရှိအုပ်ချုပ်နေတဲ့ Democratic တိုးတက်ရေးပါတီ DPP ပါတီကသမရရွေးကောက်ပွဲမှာအနိုင်ရတယ်ဆိုရင်တောင်ဥပဒေပြုရေးမှာလွန်ဆန်မှုခက်ခဲတဲ့အဟန့်တားတွေရှိလာနိုင်ပါတယ်။အတိုက်ခံ KMT ပါတီကဥပဒေပြုအမှတ်နေရာတွေကိုအနိုင်ရတယ်ဆိုတာကဥပဒေတွေမူကြမ်းတွေကို KMT ပါတီကဗီတိုနဲ့ပယ်ဖျက်နိုင်တာမျိုးသမရကိုတောင်းပြန်ပြီးတာဝန်ကရုပ်သိမ်းတာမျိုးအထိတောင်းလုပ်နိုင်တယ်ဆိုတဲ့အထိပ်ပဲပေါ်လွှင့်နေပါတယ်။